မြန်မာနိုင်ငံရခိုင်ပြည်နယ်နောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ဖို့ရေလုပ်ငန်းစဉ်စတင်နိုင်မှုဒုက္ခသည်ရှိထောင်ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာဘက်ကိုပေးရလိုက်ပါပြီဘင်္ဂလားဒေ့ရှ်ကိုတုံးရတာခီရောက်ရှိနေတဲ့မြန်မာပြည်ရဲ့ဝန်ကြီးကိုဘင်္ဂလားဒေ့ရှ်ပြည်ရဲ့ဝန်ကြီးဘက်ကသူတို့စီးစစ်ထားတဲ့ဒုက္ခသည်စီးရင်ကိုပေးရလ ကိုရောက်လာတဲ့မြမပြည်ရဲ့ဝင်ကြီးဒုဗိုလ်ချုပ်ကြီးကျော်ဆွေနဲ့ဒါကမျိုးတော်မှာတွေ့ဆုံဆွေးနွေးပြီးဒီပြန်ပေါ့မဲ့ဒုက္ခသည်စီရင်ကိုတရားဝင်ပေးအပ်လိုက်တာပါ။ရူဟင်ညာအများစုပါဝင်တဲ့ဒီဒုက္ခသည်ပြန်ပေါ့ရေးအစီအစဉ်ကိုနိုင်ငံအရင်သဘောတူခဲ့ကြပေမဲ့ပြင်ဆင်မှုအားနည်းခဲ့တဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကရပ်တန့်တပတ်တွေနဲ့ချီရဆိုင်ခဲ့ပြီးမြန်မာပြည်ထရေးဝင်ကြီးရောက်လာပြီးမှအခုလိုစတင်မှုပြင်ဆင်လာတာပါပြည်ထရေးဝင်ကြီးခမ်းကမြန်မာနိုင်ငံအစိုးရဘက်ခြမ်းကိုဒုက္ခသည်စည်ရင်းတွေပေးအပ်ခဲ့တာနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုရှင်းပြပါပါတယ
်ဘုံတော့ဆရာသတိပေါ်ရပါတယ်8000 32000ဂျွန်
ဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့ဒုက္ခသည်မိသားစုပေါင်း1683စုတည်းကလူပေါင်း1032ဦးစီးရင်ကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးအပ်ခဲ့မှာမြန်မာဘက်ကလိုလားလားလက်ခံခဲ့ပြီးဒီလူတွေပြန်လည်လက်ခံရေးစတင်စီစစ်လှုပ်ဆောင်တော့မယ်လို့ကျွန်တော်တို့ကပြောပါတယ
်တကယ်တော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့ဩဂုတ်လကနေစပြီးနေဆက်ကျော်ထွက်ပြေးလာခဲ့တဲ့ရခိုင်ပြည်နယ်ကဒီဒုက္ခသည်ပေါင်း9သိန်းနီးပါးပြန်လည်ပို့ဆောင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကသဘောတူခထားခဲ့ပြီးဖြစ်ပါတယ်ဒီအစီအစဉ်အရပြီးခဲ့တဲ့လမှာပြန်ပို့ရေးအစီအစဉ်စတင်မှုပြင်ဆင်ခဲ့ပေမဲ့ရိုဟင်ညာဒုက္ခသည်တွေဘက်ကတော့လုံခြုံရေးအာမခံချက်မရှိဘဲမပြန်ကျင်ဘူးဆိုပြီးဆန့်ကျင်ခဲ့တာကြောင့်အရင်အစီအစဉ်ကိုဆိုင်းငံ့ခဲ့ရပါတယ်မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်ဘက်ကနေပေးအပ်လိုက်တဲ့ဒုက္ခသည်စီးရင်တွေပြန်လည်စီးစစ်မဲ့ကိစ္စကိုလည်းပြည်ထောင်ဝင်ကြီးခမ်းကအခုလိုပြောပါတယ
်။အာရမ်ဒတိတာလီကတတိစီတာရာအဘရက်တ်ဒတိုင်ကော်ဒ်။အဲဒါဆိုတ
ကမြန်မာဘက်ကသူတို့နိုင်ငံသားတွေဟုတ်မဟုတ်အရင်ဆုံးစီးစစ်စစ်ဆေးမှာပါပြီးတော့မှဆုံးဖြတ်အတည်ပြုရမယ်။ပြီးတော့ပြန်လည်လက်ခံရေးလုပ်ငန်းအစီအစဉ်ကိုဘယ်လိုစတင်ကြအောင်လဲဆိုတာကိုဒီကိုယ်စားလှယ်အဖွဲ့ကဆုံးဖြတ်ကြမှာပါ
အခုလက်ရှိမှာတော့မြန်မာနိုင်ငံနဲ့ဘင်္ဂလားနယ်စပ်ကြားမှာတိမ်းရှောင်နေကြတဲ့ဒုက္ခသည်တွေအရေးလဲပြည်ထောင်စုဝန်ကြီးခမ်းကအခုလိုပြောပါတယ
်အေးအေးမဟုတ်တဲ့ပြ6000 ရိုဒီ আমাদের 0 লাইনে মায়ানমার ও বাংলাদেশের যে বর্ডার লাইন সেই বর্ডার লাইনে পাশে এরা অবস্থান করছে এরা আমি তাদেরকে বলেছি এই এরা তো আমাদের
গুলোলো যে নাইঙ্গান যা নেজব মা 2600 লক্ষ ছিনি পারে သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံတည်းကိုမဝင်လာသေးပါဘူးမြန်မာဘက်ချမ်းမှာပဲရှိနေသေးတာပါဒီလူတွေရှိနေတာနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့ဘက်ကပြန်လည်စီစစ်လက်ခံရေးလုပ်ငန်းစဉ်တွေဆောင်ရွက်နေပြီလို့ပြောပါတယ
်လာမယ့်20ရက်နေ့ကျရင်မြန်မာဘက်ချမ်းမှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုတက်ရောက်ဖို့ကိုလည်းမြန်မာရေးပြည်ထောင်ဝန်ကြီးကဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကိုဖိတ်ခေါ်ခဲ့ပါသေးတယ်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဒေသလုံးကြီးတရားဝင်စုမွေးကိစ္စနောက်မွေးစေဝါပူပေါင်းတိုက်ဖျက်ရေးနဲ့နိုင်ငံဆက်ဆံရေးရုံးတွေဖွင့်လှစ်မဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြဖို့အတွက်ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဦးဆောင်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်ပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုတုံးရတာခီးသွားရောက်နေကြတာဖြစ်ပါတယ်ရှင်